ဖန်စီခံရိုက်တာတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုနဲ့ပတ်သက်ပြီးတော့တရားခံဘက်ကအပြစ်မရှိကြောင်းပြသဖို့လိုအပ်တဲ့အချက်လက်တွေဟာလက်ကင်ဖုံးနေတဲ့မှာရှိနေပေမဲ့ဒါရီဟာရဲကတင်ပြတဲ့အထက်မှာမပါဘူးလို့တရားခံတွေရဲ့ရှေ့နေကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဝရီနဲ့အေးအေးယူခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုဇွန်လ4ရက်တနင်္လာနေ့ကမြောက်ပိုင်းခရိုင်တရားရုံးမှာ23ကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။အပြစ်စုံကိုဒေါက်ခင်မျိုးသက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်လျှို့ဝှက်ချက်အဝရီနဲ့အေးအေးယူခံရတဲ့ Righteous တင်းတောင်နှစ်ဦးရဲ့အမှုကိုတနင်္လာနေ့မှာရုံးထုတ်ခဲ့ရမှာဒီဇင်ဘာလ7ရက်နေ့သူတို့ဖမ်းခံခဲ့ရခြင်းရဲတွေတင်စီသွားခဲ့တဲ့သူတို့ရဲ့ဖုန်းတွေတဲကအချက်လက်တွေကိုအစိုးရရှေ့နေတွေတရားရုံးတော်မှာတင်ပြခဲ့တာဖြစ်ပြီးဒီတင်ပြချက်တွေထဲမှာတရားခံတွေဘက်ကအပြစ်မရှိကြောင်းတက်တည်ပြဖို့အတွက်လိုအပ်တဲ့အချက်လက်တွေမပါခဲ့ဘူးလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောပါတယ်ပြီးခဲ့တဲ့လတုန်းကရုံးတော်မှာတက်တည်ဖြစ်နေလက်ခံခဲ့တဲ့အသိခံရတဲ့သူတို့ရဲ့ဖုန်းတွေထဲမှာသူတို့အဖမ်းမခံရခင်ကဆက်သွယ်ပြောကြားချက်တွေရှိနေတာဖြစ်ပြီးအခုရဲတွေတင်ပြတဲ့အထက်မှာအမှုအတွက်အဓိကကျတဲ့သူတို့ပေါ်မှာဆွဲချက်မမှန်ကန်ကြောင်းအထောက်အထားဖြစ်နေတက်တေပြစရာအချက်လက်တွေတော့မပါဝင်ဘူးလို့သူတို့ရဲ့ရှင်းတွေကတရားရုံးအထက်မှာသတင်းတောက်တွေကိုပြောပါတယ်သူတို့လိုအပ်တဲ့ဒီအချက်လက်တွေဟာအမှုမှန်ပေါ်ပေါက်ရေးအတွက်အထောက်အကူဖြစ်စေနိုင်တာမို့အသေးစိတ်ကိုထုတ်ပြန်ပေးဖို့ရုံးတော်ကိုရှေ့နေဦးတန်းစောအောင်ကပန်ချားခဲ့ပေမဲ့တရားသူကြီးဦးရဲလွင်ကပယ်ချခဲ့တယ်လို့လည်းပြောပါတယ်။သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကို IT နည်းပညာကျွမ်းကျင်သူတွေကစနစ်တကျစစ်ဆေးခဲ့ကြောင်းနဲ့အရင်ရုံးချိန်မှာပြတ်တက်ခဲ့ပြီးဖြစ်တဲ့အတွက်အသေးစိတ်အချက်လက်တွေနောက်ထပ်ယူစရာမလိုဘူးလို့ပြောပြီးတရားသူကြီးကပယ်ချခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့ရုံးချိန်မှာနေပြည်တော်ရဲမှုကင်းတပ်ဖွဲ့နည်းပညာမှုကင်းဌာန CID ရဲမှုအောင်ကျော်ဆန်းကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။ရဲမှုရဲ့ရုံးတော်မှာထွက်ဆိုချက်တွေဟာယူသားမှုမရှိကြောင်းရုံးတော်အပြီးမှာကိုဝါလုံးကအခုလိုပြောပါတယ်
။ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတမ်းတွေဒီနေ့တင်လာတာဆိုတော့အခြေအနေကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်။တကယ်တမ်းကျွန်တော်တို့ဖော်ထုတ်ခဲ့တယ်သူတို့ကလည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်။ဒါတွေကြတော့မတင်မဲနဲ့အခုဒီစာရေးစာတမ်းတွေဘယ်ဟာမှမသိတာတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညီညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်တို့သံသယဖြစ်မိပါတယ်
။ Righteous တနင်းတောက်တွေဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမတိမငိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စအတွက်တရင်ရဖို့အတွက်စုံစမ်းနေကြတာဖြစ်ပါတယ်။မနစ်ကဒီဇင်ဘာ7ရက်ကရန်ကုန်မြောက်ပိုင်းကစားတောက်ဆိုင်တစ်ခုမှာရဲကသူတို့ကိုတွေ့ဆုံဖို့အတွက်ချင်းဆူခဲ့တဲ့အတွက်တွားရောက်ခဲ့ပြီးသူတို့တခါမှမတွေ့ဘူးသေးတဲ့ရဲနှစ်ယောက်ကသူတို့လက်ထဲဆရစတန်းတွေပေးပြီးခြင်းမှာပဲသူတို့အဖမ်းခံခဲ့ရတာဖြစ်ကြောင်းသူတို့ကမိသားစုဝင်တွေကိုပြောပြခဲ့တာဖြစ်ပါတယ်။အမှုကိုအမှန်တိုင်းဖြစ်စေခြင်းပါတယ်လို့လည်းကိုဝါလုံးကပြောပါတယ်။
ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့သတင်းသမားအနေနဲ့ပဲကျွန်တော်တို့ပေါ်ထုတ်ခဲ့တာတွေအမှန်တမ်းကြည့်ကြည့်
ပြီးခဲ့တဲ့ရုံးချင်းတွေမှာတော့ရဲနဲ့သူတို့တွေတွေ့ဆုံကြတာနဲ့ပတ်သက်ပြီးကိုဝါလုံးကိုရဲကဖုန်းဆက်ပြီးတွေ့ဖို့ချင်းခဲ့တာလားဒါမှမဟုတ်သူကပဲရဲကိုဖုန်းဆက်တာလားဆိုတာနဲ့ပတ်သက်ပြီးစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်သတင်းတောက်တွေရဲ့ရှေ့နေတွေကတော့ရဲရရှိတွေတဲကတယောက်ဖြစ်တဲ့ရဲရရှိနိုင်နှင်းကကိုဝါလုံးတို့ဖမ်းခံရတဲ့နေ့မှာပဲကိုဝါလုံးကိုဖုန်းသုံးကခေါ်ခဲ့တယ်လို့ထွက်ဆိုခဲ့တာပါဒီဇင်ဘာ7ရက်နေ့သူတို့ဖမ်းခံရတဲ့နေ့မှာကိုဝါလုံးကိုဖုန်းမခေါ်ကြောင်းရဲရရှိနိုင်နှင်းကတရားရုံးမှာထွက်ဆိုခဲ့တယ်လို့တွေးဆဖို့အတွက်ကိုဝါလုံးကသာရဲရရှိနိုင်နှင်းကိုခေါ်ခဲ့တာဖြစ်ကြောင်းအစိုးရရှိနေကျော်မင်းအောင်ကတနင်္လာနေ့တရားရုံးမှာရုံးတော်ကိုတင်ပြခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်တက်တည်ပြခြင်းရန်ဒါဟာတရားခံဘက်ကတာဝန်သာဖြစ်ကြောင်းလည်းအစိုးရရှိနေကပြောကြားခဲ့တာပါပြီးခဲ့တဲ့လရုံးကတော့ဒီမှုနဲ့ပတ်သက်ပြီးဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ရမှာတော့ကိုဝါလုံးနဲ့တွေ့ဆုံဖို့အထက်အရာရှိကနေရဲအရာရှိနိုင်နှင်းကိုအမိန့်ပေးခဲ့တာဖြစ်ပြီးသတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဖို့အတွက်လှုပ်တာဖြစ်ကြောင်းထွက်ဆိုခဲ့တာပါအဲ့ဒီအချိန်ကလည်းရဲအရာရှိနိုင်နှင်းကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပါတယ်တရားရုံးထွက်ဆိုပြီးမှပဲဒူရဲမှုမိုးရံနိုင်ဟာရဲစည်းကမ်းချိုးဖောက်မှုနဲ့ထောင်နှံတစ်နှစ်အကြာခံခဲ့ရတာဖြစ်ပါတယ်သူတို့နှစ်ဦးရဲ့အမှုအတွက်နောက်ထပ်ရုံးချင်းကတော့ဇွန်လ5ရက်အင်္ဂါနေ့ဖြစ်ပါတယ်